ောတက်ရှင်များမင်္ဂလာပါပြီးခဲ့တဲ့ဒီဇင်ဘာ22ရက်ထုတ်နိုင်ငံပိုင်သတင်းစာတွေမှာလေယာကန်နာအသေးစားအလက်စားလုပ်ငန်းကဏ္ဍနဲ့ဆောက်လုပ်ရေးလုပ်ငန်းကဏ္ဍစတဲ့စီးပွားရေးအခြေခံလုပ်ငန်းတွေကိုချင်းွေတွေထုတ်ခြင်းမယ်ဆိုတဲ့ကြေညာချက်ပါလာပါတယ်ချင်းွေတက်တန်းက3နှစ်ကနေ5နှစ်နှစ်လက်ဖြစ်ပြီးအတိုးကတစ်နှစ်ကို900ခန့်နှုန်းလို့ဖော်ပြထားပါတယ်ချင်းွေပေးရခြင်းရဲ့ရည်ရချက်ကတော့အစိုးရအနေနဲ့စိုက်ပျိုးရေးမွေးမြူရေးနဲ့အသေးစားအလက်စားလုပ်ငန်းတွေတိုးတက်လာအောင်လုပ်နေတယ်ဒီနေရာမှာအရင်းနှီးလိုအပ်နေတဲ့လုပ်ငန်းရှင်တွေအရင်းနှီးရရှိအောင်ထူးစီစဉ်နဲ့ထုတ်ချင်းမှာဖြစ်တယ်လို့ဆိုပါတယ်ဒီဆောင်မမှာတော့အထူးအစီအစဉ်ချင်းွေထုတ်ပေးတာနဲ့ပတ်သက်ပြီးစိုက်ပျိုးရေးနယ်ပယ်နဲ့သက်ဆိုင်တဲ့အကြောင်းတွေကိုဆွေးနွေးတင်ပြသွားမှာပါချင်းွေကြေညာစာရဲ့လေယာကန်နဖော်ပြချက်မှာစိုက်ပျိုးရေးလုပ်ငန်းများဆိုပြီးပါတဲ့အတွက်တောင်သူလယ်သမားတွေအကျုံးဝင်တယ်လို့အဓိပ္ပာယ်ကောက်ယူနိုင်ပါလိမ့်မယ်အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းများကဏ္ဍမှာတော့ကုန်ထုတ်လုပ်မှုလုပ်ငန်းများကုန်ထုတ်လုပ်ရောင်းဝယ်မှုလုပ်ငန်းများပြည်ပပို့ကုန်လုပ်ငန်းများဆိုပြီးပါတဲ့အတွက်ဆန်ဆက်ပဲဆက်တွေလေယာထွက်ကုန်သီးနှံတွေကိုပြည်ပတင်ဖို့ရောင်းချတဲ့လုပ်ငန်းတွေအကျုံးဝင်တယ်လို့အဓိပ္ပာယ်ကောက်ယူနိုင်ပါလိမ့်မယ်။ရေပုံရအားဖြင့်စီးပွားရေးနယ်ပယ်မှာစိုက်ပျိုးထုတ်လုပ်တဲ့တောင်သူတွေထွက်လာတဲ့သီးနှံတွေကိုကြိတ်ကွဲထုတ်လုပ်တဲ့စက်ပိုင်းတွေဆန်ပဲမျိုးစုံနှံပြောင်းအစရှိတဲ့သီးနှံတွေကိုတင်ဖို့ရောင်းချတဲ့ကုန်သွယ်တွေဆိုပြီးအဓိကမှန်တိုင်း၃ခုရှိပါတယ်။အတိုကောက်ပြောရရင်စိုက်ပျိုးကြိတ်ခွဲကုံသွဲဆိုတဲ့ဂွန်းဆက်မှန်တိုင်းတွေပါအစိုးရရဲ့အထူးချင်းွေကြေညာချက်အရစိုက်ပျိုးကြိတ်ခွဲကုံသွဲစတဲ့ဂွန်းဆက်မှန်တိုင်း၃ခုစလုံးကိုချင်းွေပေးတော့မယ်လို့ရေပုံရပြောနိုင်ပါတယ်ဒါကြောင့်အစိုးရအနေနဲ့စိုက်ပျိုးရေးကဏ္ဍတိုးတက်အောင်တကယ့်ကိုအချိန်အဟုန်နဲ့ဆောင်ရွက်တော့မှလားဆိုပြီးတော့လဲရှုမြင်သုံးသပ်စရာရှိပါတယ်လက်ရှိအချိန်ထိတရားသီစာချင်းမဲ့ချင်းွေရနေတဲ့တောင်သူတွေကပါသူတို့တွေနှစ်ရှည်လများတောင်းဆိုနေသလိုမျိုး၅နှစ်အထိတက်တန်းရှိတဲ့ချင်းွေတွေရတော့မှာပါလားဆိုပြီးတောင်သူတွေကိုစားဝမ်းသာမိပါတယ်။ဒါပေမဲ့လို့အထူးချင်းွေနဲ့ပတ်သက်ပြီးလိုအပ်ချက်တွေကိုအသေးစိတ်လေ့လာကြည့်တဲ့အခါတောင်သူလယ်သမားလူဒန်းစားအနေနဲ့ချင်းွေရနိုင်ဖို့အံ့အသားတွေရှိနေပါတယ်။အဓိကတော့ကြေညာချက်ထဲမှာပါတဲ့ချင်းွေရယူလိုသူတွေဟာဗန်မတ်တတ်မှတ်ထားသောစီမင်းစည်းကမ်းများနဲ့ညီညွတ်သူများဖြစ်ရမည်ဆိုတဲ့အချက်ချင်းငွေတွေအတွက်အာမခံပစ္စည်းဆိုတဲ့အချက်တွေပါပဲ။ကြေညာချက်ထဲမှာတစ်ဆက်တည်းဖော်ပြထားတာကအာမခံပစ္စည်းမပေးအပ်နိုင်သူများပေးနိုင်တော့လဲမလုံလောက်သူများအနေနဲ့ချင်းငွေအာမခံအဖွဲ့အစည်းနဲ့ချိတ်ဆက်ဆောင်ရွက်နိုင်အောင်စီမံထားပါတယ်လို့တော့ပါပါတယ်။ဒါပေမဲ့လို့ကျွေးလည်ပင်နေတဲ့တောင်သူရဲ့သမားလူဒန်းစာဆိုတာအာမခံပစ္စည်းပေးနိုင်ဖို့မပြောနဲ့။ဘဏ်ကနေတတ်မှတ်တဲ့စီမင်းစည်းကမ်းဆိုတာနဲ့တင်ဆက်ယုံအလုပ်ယုံပိုင်ရှင်တွေကုန်တယ်တွေနဲ့ရှင်လိုက်ရင်ဦးစားပေးအစီအစဉ်ရနောက်ဆုံးပိတ်ကိုရောက်သွားပြီဖြစ်ပါတယ်။ဒါအပြင်အစိုးရကပေးမဲ့အထူးချင်းငွေစုစုပေါင်းဟာလည်းကျပ်ငွေဘီလီယံ900ဆိုပြီးပမာဏအကန့်အသတ်နဲ့ပဲဖြစ်တဲ့အတွက်ဘဏ်ရဲ့လုံထုံးလုံနေအရပြန်ဆက်နိုင်ခြင်းအရှိဆုံးသူတွေကပဲချင်းငွေရသွားကြဖို့များပါတယ်။ဒါနဲ့ပတ်သက်ပြီးနိုင်ငံပိုင်သတင်းစာထဲမှာပါတဲ့ချင်းငွေကြေညာချက်ကိုစစ်စစ်ပေါက်ပေါက်ပြန်ဖတ်ကြည့်ရင်အရင်းအနှီးလိုအပ်သောလုပ်ငန်းရှင်များချင်းွေရယူလို့သောလုပ်ငန်းရှင်များဆိုတဲ့ဝေါ်ဟာရကိုအသုံးပြုထားတာတွေ့ရပါတယ်။ဒါကြောင့်ချင်းွေပေးမဲ့လုပ်ငန်းကဏ္ဍ၃ခုထဲမှာလေယာကဏ္ဍကိုထိတ်ဆုံးကဖော်ပြထားပေမဲ့စိုက်ပျိုးရေးလုပ်ငန်းများဆိုတာတောင်သူတွေကိုမရည်ရွယ်ပဲလုပ်ငန်းရှင်တွေကိုပဲချင်းွေပေးဖို့ရည်ရွယ်ထားတာလားဆိုပြီးလဲသုံးသပ်စရာရှိပါတယ်။ဒီနေရာမှာမြမစိုက်ပျိုးရေးနယ်ပယ်ရဲ့အရင်းအနှီးလိုအပ်ချက်အနေအထားကိုပြောရရင်စိုက်ပျိုးကြိတ်ခွဲထုတ်လုပ်ကုန်သွယ်ရေးဆိုတဲ့ကွင်းဆက်မှန်တိုင်း၃ခုထဲမှာအရင်းနှီးလိုအပ်ချက်အများဆုံးကစိုက်ပျိုးထုတ်လုပ်သူတွေဖြစ်တဲ့တောင်သူလယ်သမားတွေပါမြမတောင်သူလယ်သမားယာသမားအများစုကအတူကြီးချင်းငွေတွေယူပြီးလုပ်ငန်းကိုလုပ်ကင်နေကြရတာပါသူတို့တွေရဲ့ဝင်ငွေတဝက်နီးပါးလောက်ကလည်းအတူကြီးကြီးတွေပေးနေရတာနဲ့တင်ကုန်နေကြရတာပါဒါကြောင့်လက်ရှိအခြေအနေကနေစိုက်ပျိုးထုတ်လုပ်တဲ့ကဏ္ဍတိုးတက်လာဖို့အတွက်တင့်တင့်နဲ့အတိုးနှုံးနဲ့ချီးတဲ့ကာလလက်ကာလရှည်ချင်းွေတွေမရဘဲနဲ့တော့ဖြစ်နိုင်ခြင်းမရှိသလောက်ပဲလို့ဆိုရပါလိမ့်မယ်။ဒါကြောင့်ဒီဆောင်မမှာအလေးနဲ့ထောက်ပြလိုတဲ့အချက်ကအစိုးရရဲ့အထူးချင်းွေအစီအစဉ်ဟာအင်မတန်ကောင်းမွန်ပါတယ်။ဒါပေမဲ့လို့လေယာကဏ္ဍတစ်ခုလုံးအတွက်ခြုံကြည့်ရင်ဂွန်းဆက်မှန်တိုင်း၃ခုထဲမှာစိုက်ပျိုးထုတ်လုပ်တဲ့ကဏ္ဍကချင်းွေရနိုင်ခြင်းအလွန်နည်းနေပါတယ်။ကြိတ်ကွဲထုတ်လုပ်တဲ့နယ်ပယ်မှာအဆင့်မြင့်ဆက်တွေဘလောက်ပဲများလာပါစေ၊ဤပညာတွေဘလောက်ပဲတိုးလာပါစေကုံတွယ်ရေးကဏ္ဍကကုံတွယ်ကြီးတွေအနေနဲ့ပြည်ပဈေးကွက်ထိုးပေါက်မှုအားဘလောက်ပဲကောင်းလာပါစေစိုက်ပျိုးထုတ်လုပ်တဲ့ကဏ္ဍကအဆင့်မြင့်မလာရင်အလကားပါပဲဒါကြောင့်ပြောလိုတာကချင်းငွေတွေကိုလက်တွေ့ထုတ်မချေရသေးခင်အခုလိုအချိန်မှကလေးကလေယာကဏ္ဍရဲ့ဂွန်းဆက်မှန်တိုင်း၃ခုစလုံးစီကိုအရင်းအနှီးတွေပြန့်နှံ့စည်းဝင်နိုင်တဲ့ viewer မျိုးဖြစ်အောင်ပြင်ဆင်ချမှတ်ဖို့လိုပါလိမ့်မယ်ဒီလိုမှမဟုတ်ရင်တော့စိုက်ပျိုးထုတ်လုပ်တဲ့ကဏ္ဍကနေအရေးအသွေးမြင့်သီးနှံတွေကိုမစိုက်ပျိုးမထုတ်လုပ်နိုင်ရင်ကြိတ်ခွဲထုတ်လုပ်ရင်းနဲ့ကုံတွယ်ရေးအပိုင်းတွေဘလောက်ပဲတိုးတက်လာလာတဲအိမ်ပေါ်မှာတိုက်အိမ်ထက်ဆောက်လိုက်သလိုအပေါ်မရောက်ရုံမျှမကပဲပြိုကျသွားနိုင်မှာကြောင်း တင်ပြလိုက်ရပါတယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ